ချင်းပြည်နယ်ဟာခါမြို့မှာမြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်တပ်ဖွဲ့တစ်ခုဒီကနေ့မနက်ပိုင်းတုန်းကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နောက်ဟာခါမြို့နယ်ကမြို့နယ်စုပေါင်းရုံတရုံလဲမီးလောင်ကျွမ်းခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာဘယ်အဖွဲ့အစည်းဆိုတာတိတိကျကျမသိရသေးသလိုမီးရှို့ဖျက်ဆီးမှုတွေရှိနေတဲ့အပေါ်မှာဒေသခံပြည်သူတွေဟာစိုးရိမ်နေကြပါတယ်။ဟာခါမြို့ကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုငင်းချန်ကတင်ပြပေးထားပါတယ်။
ဟာခါမြို့ချင်းဦးစီးရပ်ကွက်မှာရှိတဲ့မြို့နယ်စုပေါင်းရုံးမှာဒီကနေ့အောက်တိုဘာ18ရက်မနက်တနိုင်ကျော်လောက်ကစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တစ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။လက်နက်ကြီးတွေနဲ့ပစ်ခတ်မှုရှိခဲ့ပြီးမြို့နယ်စုပေါင်းရုံးမီးလောင်ကျွမ်းခဲ့တယ်လို့ဟာခါမြို့ကတူကပြောပါတယ
်။ရုံးကတော့တော်တော်လေးကိုလောင်သွားတယ်။အကောင်ကျတော့ဒီမလို့လက်ချက်မကြည့်ဘူး။အဲ့ဒါနည်းနည်းအဝါနည်းနည်း၄နာရီလောက်ကျရင်အဲ့လိုကမတက်လာတဲ့ဥစ္စာကမီးလောင်နေစတဲ့အခါကျလာတော့ဘယ်တော့အကြည့်ကြည့်တော့ခက်တယ်လောင်နေရှိတဲ့ချမ်းတော့တကယ်ကလောင်နေ
မြို့နယ်စုပေါင်းရုံးမှာလာဝကစီပင်ပညာရေးအကောက်ခွန်စတဲ့ဌာနဆိုင်ရာရုံးတွေရုံးဆိုင်တဲ့နေရာဖြစ်ပြီးတော့လုံခြုံရေးတင်းကျပ်ထားတဲ့နေရာလို့လည်းဒေသခံတွေကပြောပါတယ်အခုလိုတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်အစအဦးမီးလောင်တဲ့အပေါ်ဒေသခံတွေမှာလည်းစိုးရိမ်စိတ်တွေရှိနေတယ်လို့ဟာခါဒေသခံတို့ကအခုလိုဆက်ပြောပါတယ
်မီးလောင်နေပြီဆိုတော့ကျွန်တော်တို့ဟာမြက်လည်းကြီးလောင်တော့မလားပေါ့နော်အဲ့လိုသူ့ရင်းနေကြတယ်သူကြတော့မရှိပုံမှန်လူတွေတော့ကြောင်းလာနေကြပါတယ်ဟုတ်ကဲ့
ဒီနေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးချင်းကာဝေးတပ်ဖွဲ့ခေါ် CDF လက်နက်ကိုင်အဖွဲ့ကသူတို့အဖွဲ့နဲ့မြန်မာစစ်တပ်အကြားတိုက်ပွဲဖြစ်ပွားတာလို့အတည်ပြုပြောဆိုခြင်းမရှိပါဘူး CDF အဖွဲ့အနေနဲ့မျိုးရင်းစစ်ဆင်ရေးတွေရှိတယ်လို့ပဲပြန်လည်ဖြေကြားခဲ့ပါတယ်စစ်ကောင်စီပြန်ကြားရေးကတော့အကြမ်းဖက်လိုလားသူတွေကစုပေါင်းရုံးကိုလက်နက်ငယ်တွေနဲ့လာရောက်ပစ်ခတ်ခဲ့တာဖြစ်ပြီးတော့မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးစီးဌာနရုံးခန်းနဲ့မြို့နယ်စီပင်ရုံးခန်းတွေကိုမီးပလင်းတွေနဲ့ပစ်ပေါက်ခဲ့ကြတယ်လို့ Viber ကတဆင့်သတင်းတောက်တွေကိုပြန်ဖြေထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာ17ရက်ညပိုင်းမှာလည်းတီးတိမ်မြို့လာဝကရုံးနဲ့တမဝါယမဦးစီးဌာနရုံးကိုလက်နက်ကင်ဆောင်ထားတဲ့အဖွဲ့တစ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးမီးလောင်ကျွမ်းခဲ့ပါတယ်။ဒေသခံကာကွယ်ရေးအဖွဲ့တစ်ခုဖြစ်တဲ့ PDF ဇိုလန်းအဖွဲ့ကတော့ပြည်သူတွေစိုးရိမ်ကြောင်ကြားမှုမရှိအောင်အညင်သာဆုံးလှုံ့ဆော်သွားမဲ့အကြောင်းနဲ့ကိုဒေတာနဲ့ကိုက်ညီတဲ့အခြေအနေနဲ့လှုံ့ရှားနေခြင်းဖြစ်ပြီးဒီတိုက်ခိုက်မှုမှာသူတို့ပါဝင်မှုမရှိတဲ့အကြောင်းညင်းဆိုထားပါတယ်ခင်ဗျာ